ပါကစ္စတန်တရားလွှတ်တော်ချုပ်ကတရားစစ်ဆေးပုံကိုပထမဆုံးအချိန်ဖြစ်နိုင်ငံတော်ဝန်ရုံးပြင်တန်ကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသလိုက်ပါတယ်။တိုင်းပြည်နိုင်ငံရေးပေါ်မှာသမိုင်းတစ်လျှောက်တည်ရောက်မှုကြီးမားခဲ့တဲ့တရားလွှတ်တော်ချုပ်လောက်ကင်ပုံကိုပြည်သူတွေအနေနဲ့စတင်ကြည့်ရှုရတာလည်းဖြစ်ပါတယ်။တရားလွှတ်တော်တရားသူကြီးချုပ်ကာစီဖစ်အီဇာရဲ့သက်တမ်းစဖြစ်လဲမှတ်တိုင်ဆိုင်လိုက်တာဖြစ်ပါတယ်။ခင်တရားသူကြီးချုပ်ဦးမားအာဒါဘန်ဒီရဲ့အငြိမ်းစားယူသွားပြီးတဲ့နောက်အသက်64နှစ်အရွယ်တရားသူကြီးအီဇာကတနင်္ဂနွေနေ့ကတရားသူကြီးချုပ်အဖြစ်ကျန်းသစ်စာကျိန်ဆိုခဲ့တာပါသူရဲ့ပထမဆုံးခြေလှမ်းကတော့ရုပ်မြင်သံကြားကတည်းကအများပြည်သူမျက်မှောက်မှာတရားလွှတ်တော်ချုပ်ကတရားစစ်ဆေးလိုက်တာပဲဖြစ်ပါတယ်ဒီလိုရုပ်မြင်သံကြားလွှင့်ထုတ်ဖို့ကအများသဘောတူညီချက်ဖြစ်ပါတယ်လို့ရုပ်မြင်သံကြားလွှင့်ထုတ်မှုအစမှာတရားသူကြီးချုပ်ကပြောပါတယ်ပါကစ္စတန်မှာရှိတဲ့အဓိကရုပ်မြင်သံကြားလိုင်းတွေကအပြတ်လတ်မရှိပြတ်တာခဲ့ကြပါတယ်တရားလွှတ်တော်ချုပ်တရားသူကြီးတွေဟာအသက်65နှစ်ရောက်တာနဲ့အနာယူကြပေမဲ့တရားသူကြီးချုပ်ရဲ့တက်တန်းကိုတော့သတ်မှတ်မထားပါဘူး။တရားသူကြီးချုပ်အီဇာဟာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကိုဝေဖန်ခဲ့ဘူးတဲ့ဂုံတိတ်ခါကြောင့်သူတရားသူကြီးချုပ်ဖြစ်လာတာကိုတိုင်းငံလုံးကစိတ်ဝင်စားနေခဲ့ကြပါတယ်။